အီရန်နိုင်ငံပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာတာဘရီနေမှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ညှင်းဆန်နေကြပါတယ်။အီရန်နိုင်ငံတဲကရေဒါတွေနဲ့ဒုံးပစ်စင်တွေလို့ပြစ်မှတ်တချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတထရမ့်ကအစကအမိန့်ပေးခဲ့တယ်လို့ New York Times သတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့တာပါ။American ထောက်လှမ်းရေးအဝေးထိန်း drone ယာဉ်ကို Iran ကပစ်ချခဲ့တဲ့အပေါ်မှာလက်တုံ့ပြန်တိုက်ခိုက်ဖို့တမရခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်တွေကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Iran ပေါ်တိုက်ခိုက်မယ်ဆိုတဲ့တမရ Trump ရဲ့သတိပေးချက်ကို Oman နိုင်ငံကနေတဆင့်ကြားသာပေးနေညကရရှိကြောင်း Iran အစိုးရက Reuters သတင်းဌာနကိုပြောကြားခဲ့တဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်တကယ်လို့ American ကစစ်ရေးနဲ့တိုက်ခိုက်မယ်ဆိုရင်ဒေသရင်းမှာရောနိုင်ငံတကာမှာပါအကျိုးဆက်တွေဖြစ်လာလိမ့်မယ်ဆိုတဲ့တုံ့ပြန်ချက်တွေကိုတဟီရန်မှာရှိတဲ့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ် American ထောက်လှမ်းရေး drone ယာဉ်ကို Iran ပစ်ချခဲ့ရာဒေသမှာရှိတဲ့ပါရှန်ပင်လယ်ကွေ့နဲ့ Oman ပင်လယ်ကွေ့တွေရှိရာပေါ်မှာ American လေယာဉ်တွေမပြန့်တမ်းရလို့တားမြစ်တဲ့အရေးပေါ်အမိန့်ကိုပြည်ထောင်စုလေကြောင်းပြန့်တမ်းရေးဆိုင်ရာတာဝန်ရှိသူတွေကြာသာပတိုင်းညပိုင်းကထုတ်ပြန်ခဲ့ပါတယ်ဟော်မူးစ်ရေလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်ထဲပြန်တန်းနေစဉ်မှာအီရန်ဘက်ကထောင်လိုင်းရေး drone ယာဉ်ကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့သိတ်ကိုမှားယွင်းတဲ့လုပ်ရက်ဖြစ်တယ်လို့သမ္မတထရမ့်ကဖော်ပြပြောဆိုထားပါတယ်။အမေရိကန် drone ယာဉ်ကလို့ဆိုတဲ့အစိပ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်ရဲ့လေကြောင်းပိုင်နယ်ထဲကိုဝင်လာတာတပ်တွေဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။